ကချင်ပြည်နယ်ဖားကန်ဒေသကံစည်းရွာမှာခိုလုံနေတဲ့ဆစ်ဆောင်ရွာသားတွေကိုနေရရင်ပြန်ခိုင်းတာကြောင့်ရာနဲ့ချီတဲ့ရွာသားတွေဟာပို့ပြီးတော့လုံခြုံမှုရှိတဲ့ဖားကန်စီကိုပြောင်းရွှေ့ခိုလုံနေကြပါတယ်။မကြခင်ကဒီဒေသကိုတွားရောက်ခဲ့တဲ့88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့စီကခေါင်းဆောင်တဦးကတော့ဆစ်ဆောင်ရွာသားတွေကိုလွတ်လွတ်လပ်လပ်တွားဖို့ခွင့်ပြုတင်တဲ့အကြောင်းပြောဆိုပါတယ်။သတင်းပြည်ဆောင်ကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဇန်နဝါရီလ14ရက်နေ့ကပြန်လည်စတင်ခဲ့တဲ့ဖားကန့်ဒေတာတွင်ကတိုက်ပွဲတွေကြောင့်အောင်ပါလီရွာနဲ့အနီးနားကရွာသား 2,000 လောက်ဟာအစိုးရစစ်တပ်အခြေစိုက်ရာကံစည်းရွာကိုပြောင်းရွှေ့ခိုးလုံနေကြတာဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာတော့ဖားကန့်ဒေတာမှာတိုက်ပွဲတွေငြိမ်သက်ခဲ့တဲ့နောက်အစိုးရစစ်တပ်ကတင်းရှောင်ရွာသားတွေကိုဒီလ10ရက်နေ့မှာနောက်ဆုံးထားပြီးအောင်ပါလီရွာကိုပြန်ဖို့အမိန့်ပေးခဲ့ကြောင်းစစ်ဆောင်ရွာသားတွေကိုကူညီပေးနေတဲ့ကချင်နှချင်းခရိုင်အဖွဲ့ချုပ် KBC ကအထွေထွေအတွင်းမှုဒေါက်တာ Class Samson ကပြောပါတယ
်။ကန်စီမာနေတဲ့လူတွေကိုအောင်ပါလီကိုပြောင်းခိုင်းတာ။အဲ့ဒါဟိုအဲ့တပ်ကပြောတယ်။ဒီနေ့နဲ့ပြန်နောက်ဆုံးမှုပြောတယ်
။အောင်ပါလီရွာဟာဇန်နဝါရီလတိုက်ပွဲမဖြစ်မီကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ထိန်းချုပ်တဲ့ဒေသမှာရှိပြီးအခုအခါအဲ့ဒီဒေသဟာအချိန်မီ၍တိုက်ပွဲပြန်ဖြစ်နိုင်တာကြောင့်ဒေသခံရွာသားတွေဟာနေရပ်ပြန်ဖို့ထိတ်လန့်နေပါတယ်။ရန်နဲ့ချီတဲ့ဆစ်ဆောင်ရွာသားတွေဟာနေရရင်းကိုမပြောင်းဘဲတခြားပုံမလုံခြုံတဲ့နေရာကိုပြောင်းရွှေ့ခိုးလုံနေကြတယ်လို့အောင်ပါလီရွာကန်တူကပြောပါတယ်
။အောင်ပါလီရွာကိုပြန်ပါလို့ပြောတယ်။ဒါမဲ့အောင်ပါလီရွာမှာအခုမပြန်ဘူးဆိုတာကအပြင်မှာရှားပူစားတော့မယ်ဆိုလည်းအနေရှိတယ်။ပြီးတော့လည်းလုံခြုံမှုရှိဘူးလို့ထင်တာပဲ။အဲ့တော့ကလေးအမေတွေနဲ့အဲ့ဒါကြီးရအိုးအဖိုးကိုပေါ့ရှိခဲ့ပြီးသားစုအားလုံးကဒီကိစ္စကိစ္စရေးစခန်းကိုကိုမျိုးခါနဲ့ထွက်လာတာ
ဖားကန်မျိုးကကယ်ဆယ်ရေးစခန်းကိုရောက်လာသူတွေထဲမှာအောင်ပါလီရွာကသာမကကန်စီနဲ့အခြားရွာကလူတွေပါပါဝင်ပြီးသူတို့ကိုဘာသာရေးလူမှုရေးနဲ့နိုင်ငံရေးအသင်းအဖွဲ့တွေကအကူအညီထောက်ပံ့ပေးထားပါတယ်လောလောဆယ်မှာကန်စီရွာမှာခိုလုံနေတဲ့အောင်ပါလီရွာကအနည်းဆုံး300လောက်ကျန်ရှိနေတယ်လို့လဲ KBC ကအထွေထွေအတွင်းမှုဒေါက်တာ Class Samson ကပြောပါတယ်
300ကျော်ရှိသေးတယ်။အဲဒီကျောင်းကလည်းတောလန်းကနေဟိုမြို့ကိုရောက်တဲ့လူတွေသူ့ဖက်ကမရောက်သွားတဲ့လူတွေရှိတယ်။ဖက်ကတော့လုံးခင်းလို့ပဲသွားကြတယ်
။ဒီရပိုင်းတွေအတွင်းဖက်ကဒေတာဘက်ကစစ်ကြောင်ဒုက္ခတွေတွေကိုစန္ဒရိတ်ခါအကူအညီတွေသွားပေးခဲ့တဲ့88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကဦးမြအေးကတော့သူတို့တွေ့မြင်ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါတယ်
။ကန်စီမှာစကမ်နေ၄ခုရှိတယ်လား၄ခုမှာပွင့်ကြောင်းမှာ400ကျော်လောက်ရှိတယ်။အဲ့ဒီကကျွန်တော်တို့ကျွန်တော်မရောက်ခင်မှာပဲဒီစကားနဲ့မရှိနဲ့ပြင်ပြီးတော့အွန်ပါလီဘက်ကိုပို့လိုက်တယ်ဆိုတော့ကျွန်တော်တို့ကြားတယ်။အာစီချန့်စ်မှာကကြတော့300ကျော်400လောက်ရှိတယ်။အဲ့ဒါလည်းကျွန်တော်ရောက်တော့မရှိတော့ဘူးဗျာ။နောက်တစ်ခါလီဖူးမှာ80ရှိတယ်မရှိတော့ဘူးကျွန်တော်ရောက်တော့။ဟောနောက်တစ်ခုက KBC ချန့်စ်မှာ900ကျော်400လောက်ပဲကျတော့လေ။စံကာကိကပိတ်ထားတော့အမှန်တကယ်လုံးပြင်ပြီးတော့သွားလို့တော့မရအောင်ဖာကန်လို့ပို့တော့လေ။ချက်တဲ့ထောက်ခံသားမပါပဲနဲ့။အဲ့တော့ရောက်ရွာသားတယ်ကိုနီးကွန်းနဲ့ပဲဒီတော်လာကနေဖြတ်ဖြတ်ပြီးတော့မဟုတ်ဘူးဗျာ။အဲ့ဒီအန်ဒီရဲ့ကြားရံဖြတ်ကမ်းပြီးတော့မှသူနီးရှာနီးစီမျိုးသားချင်းအိမ်လေးတချို့လည်းတနိုင်မဲ့ရောက်သွားတယ်ဆိုတော
့ဦးမြအေးကကန်စီနဲ့ဖားကန့်အကြားကစံခါဂိတ်ကိုဖွင့်ပေးပြီးစစ်ဆောင်ရွာသားတွေကိုလွတ်လွတ်လပ်လပ်သွားလာခွင့်ပေးတဲ့နယ်လို့တုံးသက်ပြောဆိုပါတယ
်သူအောင်ပါလေဆိုတော့လုံးဝရှင်းတဲ့စစ်မဲ့တွေဖြစ်သွားကြကျွန်တော်အမြင်ရတော့ဗျာဒီစစ်ပွဲကြားမှာဒီလူထုအသားတော်မဖြစ်စီချင်ဘူးကြီးတော့ဒီလူထုတည့်ပြီးတိုက်တဲ့စစ်ပုံစံမျိုးလည်းကျွန်တော်မဖြစ်စီချင်ဘူးလေအဲ့တော့ကျွန်တော်မြင်တာတော့ဒီလူထုကိုလုံးဆုံးဘေးကင်းတဲ့နေရာကိုစေပေးတဲ့လူမှုရေးအသင်းဖွဲ့တွေဒီပါလာရေးစင်ပေးအနိုင်ရှိတာပဲဘုရားဘာသာနဲ့ချစ်ချစ်ချမ်းပဲကြည့်ချင်တာပဲလားအဲ့လိုလို့လွတ်လပ်သွားပြီးလူတွေဆွဲထုတ်ပြီးတော့မှသူ့လုံးချုံနေအောင်ပို့ပို့ပြီးနေအောင်ပို့ပြီးတော့ကောင်းတယ်လို့ကျွန်တော်တို့မြင်ပါတယ
်ဒီလ9ရက်နေ့ကတော့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာမြန်မာနိုင်ငံဌာနကိုယ်စားလှယ်ကတိုက်ပွဲတွေကြားမှာရောက်ရှိနေတဲ့ဆစ်ဆောင်ဒုက္ခသည်တွေကိုပို့ပြီးလုံခြုံစိတ်ချတဲ့နေရာတွေကိုပြောင်းရွှေ့ခွင့်ပေးဖို့အပြင်ဒီလိုလုံခြုံတဲ့နေရာတွေရောက်ရှိသွားရင်လေလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်အောင်ခွင့်ပြုဖို့တိုက်ပွဲနဲ့သက်ဆိုင်တဲ့အဖွဲ့အားလုံးကိုပန်ကြားထားပါတယ်။ဒီနှစ်စံပိုင်းမှာဖြစ်ပွားတဲ့ကချင်ပြည်နယ်ဖားကန့်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်ဒေသအတွင်းကတိုက်ပွဲတွေကြောင့်ဒုက္ခသည်4000နီးပါးလောက်ထပ်မံတိုးမြင့်လာပါတယ်။၃နှစ်ကျော်ကြာမြင့်ခဲ့တဲ့ကချင်ပြည်နယ်ကစစ်ပွဲကြောင့်ဒုက္ခသည်300,000+လောက်ဟာနေရပ်စွန့်ခွာထွက်ပြေးနေရပါတယ်။မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာတနိုင်ငံလုံးအပြစ်ခတ်ရစဲစာချုပ်ချုပ်ဆိုနိုင်ဖို့နှစ်ဖက်ညှိနှိုင်းရာမှာမူလကပြည်ထောင်စုနေမှာလက်မှတ်ရေးထိုးဖို့ရည်ရွယ်ခဲ့ပေမဲ့အခုချိန်ထိတော့နှစ်ဖက်တိကျတဲ့သဘောတူညီချက်မရသေးပါဘူး။